အာဖဂန်နစ္စတန်နိုင်ငံနန်ကာဟာပြည်နယ်ရှာဇတ်ဒစ်စထရစ်မှာတနင်္ဂနွေနေ့ပစ်ခတ်မှုအတွင်းသေဆုံးခဲ့ရတဲ့အမေရိကန်စစ်သည်နှစ်ဦးရဲ့နာမည်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အသက်28နှစ်အရွယ်တက်ချက်ကြီးဇေဗီယာဂျက်ဂွာဂူတာရက်စ်နဲ့အသက်28နှစ်အရွယ်တက်ချက်အန်တိုနီယိုရေရိုဒရီဂတ်စ်တို့ကြာဆုံးခဲ့ရတာဖြစ်ပါတယ်။အမေရိကန်နဲ့အာဖဂန်ပူးပေါင်းတပ်ဖွဲ့ကိုအာဖဂန်တပ်ဖွဲ့ဝင်တဦးက72နှစ်ပြစ်ခတ်တာကြောင့်တခြားတပ်ဖွဲ့ဝင်6ဦးလည်းဒဏ်ရာရခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့များရဲ့ပြောခွင့်ရကပြောပါတယ်အချက်လက်တွေစုဆောင်းရယူနေဆဲဖြစ်ပြီးပြစ်ခတ်ရတဲ့အကြောင်းရင်းကိုအခုချိန်မှမသိရသေးတဲ့အကြောင်းအမေရိကန်ဗိုလ်မှူးကြီးဆိုနီလက်ဂျက်ကတင်းငွေနေနေအစောပိုင်းမှာပြောပါတယ်ပြစ်ခတ်သူကအာဖဂန်စစ်သားတဦးဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေနဲ့စကားများပြီးတဲ့နောက်အခုလိုပြစ်ခတ်တာလို့လဲအမည်မဖော်တဲ့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူက AP သတင်းကိုပြောပါတယ်အဲ့ဒီစစ်သားကတာလီဘန်ဘက်တော်သားတော့မဟုတ်ဘူးလို့လဲအမည်မဖော်တဲ့အာဖဂန်တာဝန်ရှိသူကပြောပါတယ်2020ပြည့်နှစ်အခုချိန်ထိအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ရပြီးဖြစ်ပြီးပြီးခဲ့တဲ့2019ခုနှစ်တုန်းကတော့အမေရိကန်တပ်ဖွဲ့ဝင်22ဦးကြာဆုံးခဲ့ရပါတယ်